အိုမီကရွန်ကိုဗစ်မျိုးသစ်ကူးစက်သူတွေရှိနေတဲ့ထိုင်းနိုင်ငံမှာစုစုပေါင်းအိုမီကရွန်ပိုးကူးစက်နေသူ100ကျော်သွားပြီဆိုပြီးထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးဘုတ်ကဒီဇင်ဘာလ22ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။စစ်စစ်တက်ခွဲပြီးအိုမီကရွန်ပိုးကူးစက်သူလို့တရားဝင်အတည်ပြုနိုင်သူတွေအပြင်တရားဝင်အတည်မပြုနိုင်သေးသူတွေဒီထက်များနိုင်တယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားကြီးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဟုတ်တယ်။ဘုရားတရားကျော်ပါပြီ။တရားကျော်သွားတယ်ဆိုတာဒါသူစင်းရတယ်။ပြောတရားလေးရ။ဒီကြားမှာဒီထက်ပိုပြီးတော့များနိုင်မှာလို့ကျွန်တော်ထင်တယ်လေ။ဒီကပုံများနိုင်တယ်ဘာလို့လဲဆိုတော့တရားဝင်နောက်မှတရားကျော်ဖြစ်နေတယ်ဆိုလို့ရှိရင်ဒါကတော့မထုတ်ပြန်တာလေးကြောင့်မထုတ်ပြန်သေးတာလေးကြောင့်လို့ထင်တယ်။ရောက်လာတဲ့လူတွေမှာတနည်းကပါလံပြီးပြောတာလည်းခုနကလူလက်ရှိစစ်ဆေးနေတဲ့ကျွန်တော်တို့ AKG အញ្ញံဖြစ်တဲ့စနစ်တွေ PCR နဲ့ဈေးဥမာဒီဟိုလက်မှာဖြစ်တဲ့စနစ်တွေဆိုတာမျိုးဗီဇာအတွက် Omicron အတွက်လောက်ထားတဲ့ဟာမဟုတ်ဘူး။အဲ့ကကြတော့တချို့တွေကစစ်လိုက်ဆိုရင်တွေ့ရပြန်။မတွေ့ဘူးပြီးတော့နောက်ကြတဲ့အခါကျမှတွေ့တဲ့အခါကျမှနော်အပေါ်ဆုံးဖြစ်နေတာဒါဒီနေ့မနေ့တောင်တင်းနေမှာပါလိုက်သေးတယ်အဲ့လိုမျိုးဖြစ်ပြတယ်။
တိကျနေတဲ့ထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုပြန်လည်ဥမော်လာစေဖို့အတွက်ကိုဗစ်ကာကွယ်ဆေးထိုးထားသူတွေကိုဆန်ပေါ့အစီအစဉ်တက်ဆန်ကိုအစနစ်တွေလုပ်ပြီးထိုင်းဆိုရကနိုဝင်ဘာလမှာနိုင်ငံတကာဧည့်သည်တွေကိုဖိတ်ခေါ်ခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း60ကျော်ကဧည့်သည်တွေကိုတီချာခွဲကွာရန်တင်းဝင်စရာမလိုပဲပြည်ဝင်ဝင်ပေးခဲ့ပါတယ်ထိုင်းနိုင်ငံကိုလာရောက်မယ်လို့ကြိုတင်အသိပေးထားသူ2,000လောက်ရှိပါတယ
်ဆက်ခံလာပြီးသားနဲ့ဝင်နေတဲ့လူတော့တခုဆက်ပြီးရောလက်ခံတယ်ပေါ့ဒါပေမဲ့အားလုံးက2,000ဆိုလားမသိဘူးသူလက်ခံတာတော့6,000ကျော်ရောင်းနေပြီလားလေဒီလာဖို့အတွက်အကုန်လုံးစီစဉ်ထားတဲ့လူတွေတင်ထားတဲ့လူတွေကအလောက်ရှိရလို့ပြောတာသူတို့ဖွင့်တဲ့နိုင်ငံသူ့နိုင်ငံကဒီကျွန်တော်ပြည်သူလုံငန်းစဖွင့်တဲ့လုံပြောမယ်ဆိုနိုင်ငံဒီနေ့အောင်ဆောင်ရွက်ပြုလုပ်ရတာ
ထိုင်းနိုင်ငံရဲ့ကိုဗစ်ဒုတိယလိုင်းနဲ့တတိယလိုင်းကူးစက်မှုတွေမှာမြန်မာရှစ်ပြောက်လူသမားတွေတိုင်းကနန်းနဲ့ကူးစက်မှုတွေဖြစ်ခဲ့ပါတယ်ကိုဗစ်ကပ်ဘေးကာလ2နှစ်လောက်အတွင်းမှာစက်ရုံတွေပိတ်ပစ်တာအလုပ်တွေရပ်နားရတာပြီးလုံသားလျှော့ချမှုပြဿနာတွေနေနေတစ်ခုကနေတစ်ခုကိုတွာလာဖို့ကန့်သတ်ခံရတာတွေကြောင့်အလုပ်သမားတွေဟာအလုပ်လက်မဲ့ဖြစ်ရတဲ့အခက်အခဲတွေကိုအခုထိကြုံနေရဆဲဖြစ်ပါတယ်အခုဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်ကြောင့်အလုပ်တွေပြန်ရပ်နာခံရမှာကိုစိုးရိမ်မိတယ်လို့လည်းဦးမင်းဦးကပြောပါတယ်
။လုပ်ငန်းဝင်တဲ့ပတ်သက်တာကတော့ဒီကျွန်တော်တို့ပြောင်းလို့တောင်းတဲ့ပတ်သက်တာကတော့တူရီဇင်မှာအခုပြန်ပြီးတော့မှလန်းထူအောင်လေးရှိသေးတယ်။အလုပ်တွေလည်းကျွန်တော်တို့ဘက်ဒီမှာတော့တော်တော်များများပြန်ခေါ်နေပြီးစားလုပ်ဆိုင်တွေဟိုတယ်တွေတန်ရှင်းရေးလုပ်သားတွေတော်တော်များများမြန်မာတွေပြန်ခေါ်နေပြီ။ပြည်ရဲ့တော်များလာနေပြီ။ဒါပေမဲ့အခုဒီဟာပြန်ဖြစ်လို့အခုလိုမျိုးကျွန်တော်တို့ဆိုရင်လည်းရက်သွားမလို့ဝစားပါတော့နော်ဒီကြီးစားလုံးလည်းရက်သွားတာဒီလူတွေထိခိုက်မှာပဲလေ
ကဘာတဝမ်းနိုင်ငံပေါင်း106နိုင်ငံမှာအိုမီကရွန်ကိုဗစ်ပိုးသစ်ကူးစက်နေတယ်ဆိုပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ကပ်ရောဂါပိုးသစ်နဲ့ပတ်သက်လို့လေ့လာနေချိန်ရောဂါကာကွယ်ဖို့ကာကွယ်ဆေးထိုးကြဖို့လည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ရှင်